ကျွန်တော်မိချင်တာကဒီရွေးကောက်ပွဲစီရင်ရေးကာလအချိန်ဒီပါပြောမယ်ဆိုရင် COVID-19 အကျတဲ့ကာလကလည်းကုသတိကိုကျွန်တော်ရင်ဆိုင်နေရလို့ဆိုတော့နောက်တစ်ချက်ကဒီလာမယ့်ရွေးကောက်ပွဲအတွက်ပြောရမယ်ဆိုရင်ပါတီအသစ်တွေတော့များလဲပေါ်လာတယ်ဥပမာဆိုရင်အထင်ကြီးပါတီတွေဥရှင်မန်းပါတီတို့ကိုကူကြီးပါတီတို့နောက်တစ်ခုကဒေါက်တာဆက်ခိုင်တို့ဖွဲ့ရာတွေလည်းရှိလာတယ်အဲ့တော့နိုင်ငံရေးပါတီတွေဘက်ကလည်းပြောမယ်ဆိုရင်ဒီ3-4လလောက်ပဲကြာတော့မဲ့မက်ဆက်စီရင်ရေးကာလကသူတို့အတွက်တော်လေးအရေးကြီးပါတယ်ခင်ဗျာအဲ့တော့ဒီအချိန်ဒီမှာမက်ဆက်စီရင်ရေးအတွက်နိုင်ငံရေးပါတီတွေအနေနဲ့အစဉ်သက်ဖြစ်နေပြီလားသူတို့မှာဘယ်လိုအခက်အခဲတွေရှိတယ်လို့သိရပါလဲကိုဆိုင်ရဲ့ကြောကိုဆိုင်ရဲ့အမြင်အရင်ဆုံးသိကြပါမယ
်ကော်မရှင်အနေနဲ့ကျွန်တော်တို့ဒီလိုမျိုးနိုဝင်ဘာလအတိုင်းကျင်းပနိုင်စရာရှိတယ်လို့ပြောတဲ့ဟာကိုကျွန်တော်တို့ကြိုဆိုတယ်ဒါပေမဲ့တကယ်တမ်းလက်တွေ့အကောင့်ထဲပေါ်ဖို့လက်တွေ့ပြင်ဆင်ဖို့ဆိုတော့ကျွန်တော်ရုပ်ောက်ပွဲရက်တင်မကောက်ဘူးလုပ်ငန်းစဉ်တွေပါစရွေးကြညာဖို့လိုတာမက်ဆက်ချင်းရီကာလာနှစ်လပဲလုပ်ပါလားဒါမှမဟုတ်ရှင်လည်းရက်တိုးဖို့ရှိသလားတချို့ကလည်းရက်တိုးပေးဖို့တောင်းဆိုတာတွေလည်းကျွန်တော်ရှိခဲ့တာ哦အဲ့တိုင်းရှိသလားနောက်ပြီးကိုစရယ်လောင်းအမိစင်တင်သွင်းတဲ့ကိစ္စတွေဘယ်တော့ဆက်လုပ်အောင်မလဲဆိုတဲ့ဟာကိုဒီချက်ပို့ပြီးတော့မှတိတိကျကျပြောမယ်ဆိုရင်တော့နိုင်ငံရေးပါတီတွေပို့ပြီးတော့မှအစင်းနဲ့ဖြစ်နိုင်ကြရှိတာပေါ့လေအခုလိုတော့ဇာတော့သူတို့ခက်မှန်းပြီးပြင်ဆင်ပြီးသူတို့လည်းခက်ခဲမယ်လို့ဟိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်မေးချင်တာကအခုရွေးကောက်ပွဲအတွက်ကပြင်ရဆင်ရပြီပေါ့ကော်မရှင်ကအာဏာပိုင်တွေကပြင်ရဆင်ရပြီလက်တော်အဖြစ်ဒီကော်မရှင်ကပြင်ဆင်ဆောင်ရနေတာတွေကဟိုလုံလောက်မှုရှိရလားကျင်းနဲ့အားရစရာရှိပါလ
ားကော်မရှင်အနေနဲ့ပြင်ဆင်နေမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်တိုးပေမဲ့လည်းဘလို့ပြင်ဆင်နေတယ်နောက်ပြီးတော့မှကျွန်တော်တို့ဟိုဘလိုမျိုးအစီအမံတွေရှိရဆိုတဲ့ဟာကိုမသိရတဲ့အခါမှာပို့ပြီးတော့စိုးရင်ပူပါတာပေါ့အထူးသဖြင့်တော့ဒီကယောဂါကလည်းရှိနေသေးတဲ့အတွက်ကြောင့်မို့လို့သာမန်ပြင်ဆင်မှုမျိုးတွေကတော့ကျွန်တော်စိုးရင်နေရာမရှိပေမဲ့ကယောဂါနဲ့ပတ်သက်လို့ရှိလို့ရှိရင်ဘလိုပြင်ဆင်နေလဲဆိုတော့ဥပမာအဖြစ်ကျွန်တော်အသိပညာပေးပြည်သူလူထုတွေကိုအသိပညာပေးလုပ်ငန်းတွေဘယ်လိုလုပ်မလဲဒီအခုချိန်ထိအသွားလာကန့်သတ်မှုတွေရှိနေတော့မယ်ဟိုနေအိမ်တနေရာတနေရာအတွက်သွားလာကန့်သတ်မှုတွေရှိနေကြမလို့အသိပညာပေးလုပ်ငန်းတွေဘယ်လိုလုပ်ရမလဲလူ၅ဦးတက်ပုံမစုအောင်ဆက်ပြစ်စာရရှိနေကြမလို့ဒါတွေကိုကော်မရှင်အနေနဲ့ညွှန်ကြားချက်ဘယ်လိုရှိသလဲဆိုတာကျွန်တော်တို့မသိရဘူးနောက်တစ်ခါ message စီရင်ရေးတွေဘယ်လိုလုပ်ရမလဲဆိုတာမသိတဲ့အခါမှာတော့ဘယ်ကော့ဆိုတဲ့အခါမှာကော်မရှင်ကဘယ်လိုပြင်ဆင်ထားလဲဆိုတာမသိရဘူးဖြစ်နေတာပေါ့လေအခုအထူးသဖြင့်တော့ကျွန်တော်တို့ဟိုနေဒီမှာဆိုလို့ရှိလို့ရှိရင်ဒီအသွားလာကန့်သတ်ချက်တွေရှိကြမလို့အနာမယကတ္တတာမျိုးမရှိတော့မှရက်ွက်နေချေးရနေလူတွေကသူတို့ဒီလူစိမ်းဝင်တာမျိုးတွေသူတို့မကြိုက်ဘူးဒါတစ်ချက်နောက်တစ်ခါကျွန်တော်တို့အခုအသွားလာကန့်သတ်မှုနဲ့ပတ်သက်လို့ရှိလို့ရှိရင်ဒီလိုလုပ်ငန်းစဉ်တွေအတွက်ကိုဘယ်လိုလုပ်လို့ရလဲဆိုတဲ့ဟာကိုညှိနှိုင်းချက်တွေတိတိကျကျမရှိသေးဘူးဖြစ်နေတာပေါ့လေဆိုတော့မရှိသေးဆိုတာထက်စာလို့ရှိလို့ရှိရင်ကော်မရှင်အနေနဲ့ဒါကိုလူသိရှင်ကြားမထုတ်ပြန်သေးတာပေါ့ဆိုတော့ကျွန်တော်တို့အနေနဲ့တော့ခမန်းအသိခက်တယ်ကော်မရှင်ဟာဘယ်လိုပြင်ဆင်ထားပြီးပြီလဲအဲဆိုတဲ့ဟာပေါ့လေတေချာတာကတော့ပြင်ဆင်မှုဟာဒီလာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်မှုဟာအရင်ရွေးကောက်ပွဲတက်ကိုစာလို့ရှိရင်ကျွန်တော်တို့ဟိုပို့ပြီးတော့ကြီးမားတဲ့ပြင်ဆင်မှုမျိုးလိုပဲလို့ယူဆတယ
်။ဘက်ဆက်စီယွင်ကာလာပဲဖြစ်ဖြစ်ရွေးကောက်ပွဲကျင်းပနေတဲ့အချိန်မှာဖြစ်ဖြစ်လွတ်လပ်မျှတမှုရှိဘူးလို့ဆိုတဲ့ကိစ္စကစောင့်ကြည့်ရေးဖွဲ့တွေကတော်လေးရေးကြည့်ပါတယ်။ကိုဆိုင်တို့လူစောင့်ကြည့်ရေးဖွဲ့တွေဘက်ကပြင်ဆင်ထားမှုရောဘယ်လောက်ထိရှိလဲဘလို့အခက်အခဲမျိုးတွေရင်ဆိုင်ရမယ်လို့မှန်းထားလိုက်။ဆို
တော့ကျွန်တော်တို့ကတော့နိုဝင်ဘာလကိုရွေးကောက်ပွဲကျင်းပမယ်လို့မှန်းတဲ့တော်တော်လို့ကိုအဲ့အတွက်တော့ကျွန်တော်ရေပုံရအဖြစ်တော့ပြင်ဆင်နေတာပေါ့လေ။ဥပမာကျွန်တော်တို့အဖွဲ့အနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့မဲစရင်ကောက်တာတွေကိုမဲစရင်ပညာကတ်တာတွေကိုကျွန်တော်တို့စောင့်ကြည့်မယ်။မဲဆက်စီယုံတာတွေကိုကျွန်တော်တို့စောင့်ကြည့်ဖို့အစီအစဉ်ရှိရယ်။ကြိုတင်မဲကျွန်တော်တို့စောင့်ကြည့်ဖို့အစီအစဉ်ရှိရယ်။နောက်ရွေးကောက်ပွဲနေ့နောက်ပြီးတော့မှမဲစရင်မဲရလက်တွေကိုကျွန်တော်တို့ပညာလာကျွန်တော်စောင့်ကြည့်ဖို့လိုတယ်။ဆိုအဲ့လိုစောင့်ကြည့်ဖို့အတွက်ကိုကျွန်တော်တို့ကတော့ငကောကရထားချက်ရှိတာပေါ့လေ။ဒါပေမဲ့လည်းကျွန်တော်တိတိကျကျပြင်ဆင်ဖို့အတွက်ကကျတော့ရွေးကောက်ပွဲအချိန်စရင်မထွက်မချင်းကျွန်တော်တို့ဟိုပြင်ဆင်လို့မရဘူး။
နိုင်ငံတော်ပိုင်မီဒီယာတွေတုံ့တဲ့ကိစ္စအခုချိန်က COVID-19 ကာလအကျတဲကြုံတဲ့ခါကျတော့အာဏာရပါတီကနိုင်ငံအစိုးရခေါင်းဆောင်ပိုင်းကလည်းဒီနိုင်ငံတော်မီဒီယာတွေကိုသုံးပြီးတော့ပြောရဆိုရတာတွေရှိပါတယ်အခြေအနေကဒါပေမဲ့တကယ်တမ်း message စီရင်ကာလကြုံလာလို့ရှိရင်ဒါနဲ့တည်းပြဿနာရှိရဲ့စိုးရင်ကြတယ်ကျွန်တော်တို့ကြားသလောက်ဆိုရှင်ဒါဟာ message စီရင်ဆန့်သွားမှာကိုစိုးရင်ကြတဲ့လူတွေရှိပါတယ်အခု let alone အဲ့တော့နိုင်ငံတော်မီဒီယာတွေကနေပြီးတော့အာဏာရပါတီကသုံးနေပြောနေတာတွေကိစ္စကတော့ဘယ်ဆက်စီရင်ကာလမှာတစ်ဖက်သက်ဆန်တဲ့အခြေအနေမျိုးဖြစ်သွားနိုင်လားကိုဆိုင်အမြင်သိချင်ပါတယ
်အဲ့ဒါတော့ကျွန်တော်တို့အားလုံးစိုးရင်ပူပန်နေတဲ့ကိစ္စပါပဲစိုးရင်ပူပန်လဲစိုးရင်ပူပန်ထိုက်တယ်လို့ဟိုကျွန်တော်တို့ပြောလို့ရပါတယ်ဘာဖြစ်ဆိုတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာလဲဒီနိုင်ငံပိုင်မီဒီယာတွေကိုဟိုပြီးခဲ့တဲ့ကျွန်တော်တို့အာဏာရတဲ့ပါတီကအသုံးချတယ်ဆိုတော့ကျွန်တော်ဆွတ်ဆွဲချက်တွေရောဝေဖန်ချက်တွေရောအများကြီးမြင့်တက်ခဲ့တာဟုတ်ဆိုတော့အဲ့အတွက်လဲကျွန်တော်တို့ခုချိန်မှာအလားတူကိုစိုးရင်ပူပန်မျိုးရှိတယ်ဆိုရဲဒါယထာပူရကြတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဆိုအထူးသဖြင့်တော့ COVID-19 ကပ်ရောဂါဖြစ်နေတဲ့အတွက်ကြောင့်မလို့ message စီယုံးနေမှာ message စီယုံးကြီးလှုပ်ရှားမှုတွေအကန့်အသတ်ဖြစ်မှာပဲလူစုလူဝေးရင်ကျွန်တော်လို့ရကြမှာလို့ရမယ်ကျွန်တော်တိတ်အိမ်တစင်း message ရာမျိုးတွေ ကျွန်တော်တို့ရုံကြည်ပါတယ်တော့ပဲမဲ့လဲဘယ်လိုပြင်ဆင်နေမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်သူတို့ရဲ့ Facebook တွေ Social Media တွေဘဝနေ Messenger မယ်ဆိုတာလေဒါလည်းကျွန်တော်တို့အကန့်သတ်ရှိတယ်ဟိုဒီဟာကိုမြို့နေမြို့ပေါ်မှာရှိတဲ့သူတွေအတွက်ကတော့လက်လမ်းမီတွေမဲ့နေမှာရှိရဲ့ကျွန်တော်သူတွေအတွက်ကကြတော့ရုံမြင့်တန်ကြားရေဒီယိုတို့ကသာသူတို့အတွက်
နေမှာရှိရဲ့ဟိုအတွက်ကတော့ကျွန်တော်တို့ဒီအခက်အခဲရှိရပါတယ်နောက်ချက်ကရုပ်ကုန်နေပတ်သက်လို့လူလူစိတ်ဝင်စားမှုပေါ့ဘာလို့လူလူပါဝင်မှုကလည်းရွက်ောက်ပွဲတက်ကရေးကြီးပါတယ်အခုကိုဗစ်ကာလအကြက်တရားလည်းဖြစ်နေတယ်ပြောရရင်တော့ချင်းဒီမျိုးမျိုးကြောင့်ကြုံနေရတယ်စာဝန်ကြီးအကြက်တရားစာကြုံနေတော့လူဒီရွက်ောက်ပွဲနဲ့ပတ်သက်လို့လူစိတ်ဝင်စားမှုနဲ့ပတ်သက်လို့ကိုဆိုင်ဘယ်လိုမြင
ဒီကောက်ပွဲပေါ်မှာစိတ်ဝင်စားမှုကျွန်တော်တို့မြင်နေမှာမဟုတ်ဘူးပါတီတီဂျာမှာလူလက်လက်နဲ့လက်ဆွဲစည်းရုံးနိုင်ငံမြင်မြတ်တတနဲ့လက်ဆွဲစည်းရုံးနိုင်ငံဒီချင်းဒီတရားဖြစ်လာဖို့ဆိုရင်ညီမနိုင်ငံမှာလက်ရှိကြုံရတဲ့ကိုဗစ်ချင်းနေနဲ့ကိုဆိုင်းတို့အနေနဲ့ဘယ်လိုများအကြံပြုကြတယ်ဘယ်လိုများမြင်လဲဗျအဓိကတော့ဗျာကျွန်တော်တို့ခုနပြောသလိုဆိုရှယ်မီဒီယာနဲ့အွန်လိုင်းကိ ကျွန်တော်တို့ကစားကွင်းကိုရဖို့လိုလို့ဆိုအဲ့အမျိုးပြက်ကိုတော့ကျွန်တော်တို့ကြံပြူချင်တာကအရှိလောလောဆယ်မှာကျွန်တော်နိုင်ငံပိုင်မီဒီယာရှိတယ်ပုံမှန်အတိုင်းဆိုရင်တော့နိုင်ငံပိုင်မီဒီယာတွေကိုရုပ်ကပွဲနာနေတာလေခါမှာ၅မိနစ်၁၀မိနစ်ကျွန်တော်မိန့်ခွန်းပြောခွင့်ရတယ်နိုင်ငံရေးပါတီတိုင်းကဒီဟာကိုတက်ကိုကျွန်တော်တို့ကဒီလိုအခြေအနေမျိုးမှာဒီဟာအပြင်ကိုကျွန်တော်တို့လုပ်ဖို့လိုလို ကျွန်တော်တို့ဟိုဘယ်နဲ့ဘယ်နဲ့မိနစ်၃ခွင့်ရှိတယ်ဆိုတာမျိုးကိုနိုင်ဟိုပါဝင်ရှင်တိုင်မဲ့နိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့ဟိုအခွဲလမ်းကျကျွန်တော်အချိန်ပေးတာမျိုးအဲ့ဒါမျိုးလုပ်မယ်ဆိုရင်တော့ဟောကျွန်တော်တို့နိုင်ငံရေးပါတီတိုင်းကငါကနေပြီးတော့မှာဩဟောသူတို့ဟာရွေးကောက်ပွဲမှာတန်းတူညီမျှဆိုတာပါဝင်ရှင်တိုင်ခွင့်ရတယ်လို့ကျွန်တော်တို့ထင်မှတ်တယ်သူတို့ယူဆတယ်ဆိုရင်သူတို့အရှုံးနိုင်ရလက်ကိုလည်းသူတို့အတိမတ်ပြုမှာပဲတကားဆက်ဆက်နေတာဆိုတော့ရွေးကောက်ပွဲကာလမှာတန်းတူညီမျှဆိုတာရှင်တိုင်ခွင့်မရဘူးဆိုလို့ရှင်တယ်ရွေးကောက်ပွဲပြီးသွားတဲ့ခါမှာရွေးကောက်ပွဲရလက်ပုံမှာဒါဟာသူတို့မညီမမျှဖြစ်တယ်လို့ယူဆရရှိရွေးကောက်ပွဲရလက်ကိုကန့်ကွက်မှုတွေပိုများမယ်ဆိုတော့ဒီဟာကိုရှော့ချခြင်းနဲ့ရွေးကောက်ပွဲအငင်းပွားမှုတွေကိုရှော့ချခြင်းနဲ့ဆိုရင်ကျွန်တော်ကရွေးကောက်ပွဲအကြိုကာလမှာတန်းတူညီမျှဆိုတာပါဝင်ခွင့်ရှိတယ်ဆိုတဲ့အခြေအနေမျိုးကိုနိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့အာမခံချက်ပေးဖို့လိုတယ်အဲ့လိုရှုမြင်လာအောင်ကျွန်တော်တို့လွတ်ဆောင်ချက်တွေလုပ်ပေးဖို့လိုတယ
်ပြောရမယ်ဆိုရင်တော့ COVID-19 ကာယရောဂါကျတဲ့ကြောင်းလို့ဒီကမ္ဘာလုံးမှာလည်း new normal ဆိုပြီးတော့ပုံစံသစ်နဲ့ဘယ်လိုညီထိုင်သွားကြမလဲဆိုပြီးတော့စဉ်းစားနေကြတဲ့အချိန်မှာပေါ့အဲ့တော့ဒီလိုမျိုးပဲရွေးကောက်ပွဲနဲ့ပတ်သက်လို့လည်းရှိပြီးသားရွေးကောက်ပွဲဆိုင်ရာလှုပ်ထုံးလုပ်နည်းတွေဥပဒေစီမံစည်းကမ်းတွေဒါတွေနဲ့ပတ်သက်လို့ပြင်ဖို့ဆင်ဖို့လို့လားအထူးစီမံတွေကိုဆောင်ရွက်ဖို့လိုပါလားခင်ဗျအခုညီထား
ဆိုလက်ရှိအနေအထားကျွန်တော်တို့ရဲ့လက်ရှိရှိနေတဲ့ဥပဒေမူပေါင်းရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေမူပေါင်းတွေအားလုံးလုံးလုံးနေတဲ့အားလုံးကပုံမှန်အခြေအနေမှာစီမံခန့်ခွဲဖို့အတွက်ပဲကျွန်တော်တို့ကစဉ်းစားထားတာပေါ့လေဆိုတော့ဒီလို COVID-19 ကာလမျိုးမှာဖြစ်တဲ့ကြောင့်မလို့အဲ့ဒီအတွက်ကိုကျွန်တော်တို့အထူးပြုလုပ်ချက်တွေကျွန်တော်တို့အထူးပြင်ဆင်ရမှာရအများကြီးရှိတယ်ဆိုတော့ရွေးကောက်ပွဲနေ့မှာလည်းကျွန်တော်တို့ကြိုတင်မဲတွေပြီးဖို့အတွက်ကိုတောင်ကိုရီးယားမှာတိုက်တွန်းလို့ဒီကျွန်တော်တို့လည်းတိုက်တွန်းလို့ရဒီကိုကြိုတင်နေပြီးပြင်ဆင်အဖြစ်ရွေးကောက်ပွဲနေ့မှာလူစုလူဝေးကိုကျွန်တော်ရှော့ချနိုင်တယ်ဒါပေမဲ့လက်ရှိရှိနေတဲ့ကျွန်တော်တို့ရဲ့ကြိုတင်မဲပေးတဲ့ဥပဒေမူပေါင်းရဆိုလို့ရှိရင်ကျွန်တော်နာမကျန်းဖြစ်နေတဲ့သူတွေဖြားနာနေတဲ့သူတွေကြိုတင်မဲပေးလို့ရတယ်ကျွန်တော်မတော်လာနေတဲ့သူတွေတက်ကြီးရွယ်ဟိုတွေဒါပေမဲ့အခုလိုမျိုးကျွန်တော်တို့ကို quarantine center မှာရှိနေသူတွေနေအတော်အလာစမ်းသပ်ခံထားတဲ့နေရာမှာရောက်နေသူတွေအတွက်မဲတူတွေကျွန်တော်အဲ့ဒီအတွက်မရှိဘူးသဘောကတော့အဲ့လိုဟာမျိုးလေးတွေကျွန်တော်တို့အတွက်မရှိဘူးနောက်တစ်ခါကျွန်တော်တို့မြေဆန္ဒရှင်သိပညာပေးလုပ်ငန်းမှာလည်းကျွန်တော်တို့ဒီပြည်သူလူထုအနေနဲ့မဲယုံနေလာတဲ့ခါမှာကျမ်းမာရေးနဲ့ပတ်သက်လို့ဘယ်လိုတွေလုပ်ရမလဲဆိုတာမျိုးကျွန်တော်တို့ဒီမှာဆိုမှင်တုတ်တာတွေရှိရတုံးထုတာတွေရှိရတုံးထုတာတွေကလူတစ်ယောက်ကနေတစ်ယောက်တုံးထုမယ်ဆိုလို့ရှင်ကုဆက်နေတာမျိုးတွေရှိတယ်မှင်တုတ်တာတွေကုဆက်နေတာမျိုးဆိုတော့သဘောကတော့ဗျာအရှိရှိနေတဲ့ကျွန်တော်တို့ဥပရေမူပေါင်းဟာဒီ COVID-19 ကာလကပ်ရောဂါကာလမှာအပြောဒီပြောပြရရှိတာကမြန်မာနိုင်ငံမှာကူးစက်တဲ့ရောဂါအခုလောလောဆယ်ကြီးက200ကျော်တော့ရှိသေးတယ်။ကူးစက်ရောဂါကိုလည်းထိချုပ်နေတယ်ဆိုသဘောမျိုးလည်းပြောတာတော့ရှိတာပေါ့လေ။ဒါပေမဲ့လည်းတေချာလာတော့ကျွန်တော်တို့ကူးစက်ရောဂါဟာရှိနေတယ်။ဆိုတော့ဒါဒီအတွက်တော့ကျွန်တော်တို့အစဉ်အသင့်မဖြစ်သေးဘူးလို့ပြောလက်ရှိဥပရေမူပေါင်းကိုကြည့်မယ်ဆိုတော့အစဉ်အသင့်မဖြစ်သေးဘူးလို့ကျွန်တော်တို့ယူဆလို့ရပါတယ
်။အခုရှိနေတဲ့အခင်းချင်းအရာဆိုရင်လွတ်လပ်မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့အတွက်အစဉ်အသင့်ဖြစ်ပြီလား။ဖြစ်နိုင်ပါမလားကိုဆိုင်မြင်သိကြပါမယ
်ဆိုလွတ်လပ်မြတ်တဲ့ရွေးကောက်ပွဲလို့ပြောတဲ့အခါမှာကျွန်တော်တို့ဟိုစံနှုန်းတွေကတော့ကျွန်တော်တို့ခုနပြောတဲ့ပွင့်လင်းမြင်သာမှုနောက်တစ်ခါနိုင်ငံသားအလုံးပါဝင်နိုင်ခွင့်ရှိဖို့နောက်တစ်ခါကျွန်တော်တို့ဥပဒေမူပေါင်းရတာဝန်ခံမှုတာဝန်ယူမှုပဲဒါကတော့တစ်ပိုင်းပေါ့လေဆိုတော့အရေးကြီးဆုံးတစ်ချက်ကကြတော့ဒီရွေးကောက်ပွဲကျင်းပဖို့အတွက်ကိုနိုင်ငံရေးပါတီတွေအလုံးကြားထဲမှာသဘောတူညီချက်ရပြီလားပေါ့ဒါအရေးကြီးဆုံးကျွန်တော်တို့ဟိုကျွန်တော်တို့ဟိုကိစ္စပဲဆိုတချို့ကလည်းရုပ်ောက်ပွဲဘယ်လိုကျင်းပမလဲလို့တောင်းဆိုတာရှိတယ်ဘယ်လိုလုပ်ကြမလဲတောင်းဆိုတာရှိတယ်တချို့ကလည်းမကျင်းပတဲ့မှုရွှေ့ဆိုင်တဲ့နယ်လို့ဆိုတဲ့သဘောထားမျိုးရှိခုအထူးသဖြင့်နိုင်ငံရေးပါတီတွေကြားမှာဆိုတော့ကျွန်တော်အမြင်ပြောရရင်တော့ပထမဦးဆုံးကျွန်တော်တို့ရုပ်ောက်ပွဲလှုပ်ထုံးလို့မိတွေဟာတန့်ရှင်းမြတ်တဲ့ရုပ်ောက်ပွဲစီကိုတွားပလာလို့ရလာဆွဲဟာတော့ကျွန်တော်တို့ဒီပညာပိုင်းဆိုင်ရာကျွန်တော်တို့တုံ့တန်ရမယ့်အချက်ပေါ့လေဒါပေမဲ့တစ်ချိန်နဲ့ဒီချက်ပုံပြီးအရေးကြီးတာကတော့ရုပ်ောက်ပွဲကျင်းပတဲ့လားမကျင်းပတဲ့မှုလားဆက်လုပ်တင်လားချွေဆိုင်တင်လားဆိုတဲ့ဟာကိုနိုင်ငံရေးပါတီတွေကြားထဲမှာနိုင်ငံရေးကသဘောတူညီချက်ရရှိပြီလားဆိုတဲ့ဟာပို့ပြီးတော့အရေးကြီးလို့ယူဆရတယ်။ဆိုတော့ကျွန်တော်ဖြစ်မှာလေကျွန်တော်တို့အခုလက်ရှိချက်ချင်းဟိုလောမှာကိစ္စကတော့ရွေးကောက်ပွဲကိုကော်မရှင်ကနေနိုဝင်ဘာလမှာကျင်းပမယ်လို့ပြောတယ်။ဆိုတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မှာပါဝင်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေအားလုံးကြားထဲမှာပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေအားလုံးကြားထဲမှာသဘောတူညီချက်ရရှိပြီလားဆိုတဲ့ဟာကကျွန်တော်တို့ရွေးကောက်ပွဲပေါ်မှာရွေးကောက်ပွဲရဲ့တရားဝင်မှုဒီကပွဲရဲ့တရားမျှတမှုကိုပို့ပြီးတော့မှကျွန်တော်တို့ဟိုတက်ရောက်မှုရှိတယ်လို့ကျွန်တော်ပို့ပြီးတော့မြင်ပါတယ
်။ဟုတ်ကဲ့ကုဆိုင်ရေးကြော်စွာအခုလို့ရှင်းပြသွားတယ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာမြန်မာနိုင်ငံ
။မင်္ဂလာပါရှင်။ဦးစီသူအောင်